တော်တာရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမတင်ကြီးထိုက်ပါမြို့တုံးလူဖြစ်နေတဲ့အရာဝတီလပိုင်တွေကြားမျိုးစိတ်တွေရွှေသမင်းတွေအပါအဝင်တိုးရိုင်းတလိပ်ဆန်မျိုးစိတ်90ချော်ကိုစီးပွားဖြင့်မွေးခွင့်ပေးဖို့မြန်မာအစိုးရကကြေညာထားပါတယ်တိုင်ရင်တလိပ်ဆန်စီးပွားရေးအရာမွေးမြူခွင့်နဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတိုးရိုင်းတလိပ်ဆန်နဲ့သဘာဝအပင်များအဖွဲ့ရဲ့မြန်မာနိုင်ငံမြောက်ပိုင်းအစီအစဉ်မန်နေဂျာ Conservation Biologist ဦးငွေလွင်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်
စီးပွားရေးလို့ငါလို့သုံးပေမဲ့အသုံးစကလုံးရတော့သုံးပေမဲ့တကယ်တော့စီးပွားရေးအရမှာသူက၄မျိုးပြန်ပြီးတော့သူတို့ဘက်ကနေပြီးတော့ခွဲထားတာရှိပါတယ
်ဟုတ်
တယ်အဲဒီ၄မျိုးပါကသူကပထမ၃မျိုးကတော့တစ်ခုကတော့ဒါတလိမ့်ဆန်ုံတွေပေါ့တလိမ့်ဆန်ုံတွေမှာအများပြည်တွေကိုပြသဖို့မွေးမြူတာပါပဲပြသဖို့အတွက်ပါပဲဒါဒီမှာတားဖောက်ပြီးတော့ဒီတားဖောက်တွေကိုရောင်းမယ်ဆိုတာမျိုးမဟုတ်ပါဘူးတားဖောက်ဖို့နောက်တစ်ခုကကျတော့ဒါကျွန်တော်တို့စီးပွားပြည့်ပြသခြင်းပေါ့စီးပွားပြည့်ပြသခြင်းဆိုတဲ့အခါတော့ကျွန်တော်တို့အစီတဲ့ကျွန်တော်မြင်မိတဲ့အားရတော့ကျွန်တော်တို့ကဒီဟိုတယ်တွေမှာအထူးဖြစ်ပေါ့ဒီမီနီဇူးလေးတွေလို့တုတ်ပြီးတော့ဒီပြသထားတဲ့ဥစ္စာမျိုးတွေရှိပါတယ
်
ဒီဥစ္စာလည်းတစ်ဆက်ရောအသေးစားမျိုးတစ်ခုပေါ့နောက်တစ်ခုကတော့တဘာဝအခြေခံခီးသွားလုပ်ငန်းအတွက်ဆိုပြီးတော့သူကအဲ့ဒီ၃ခုပေါ့အဲ့ဒီ၃ပိုင်းကတော့တကယ်တမ်းကျတော့ဒါကစီးပွားဖြစ်ဆိုပေမဲ့မွေးမြူတက်တက်ပဲရုပ်စာတွေကိုအထူးဖြင့်တားပေါက်ဖို့ဆိုတဲ့ရည်ရွယ်ချက်တားတွေပေါက်ပြေကထွက်လာတဲ့ဥစ္စာတွေကိုပြန်ပြီးတော့ဒီအကောင်လိုက်ပဲဖြစ်ဖြစ်အတလေးဆန်အစိတ်ပိုင်းပဲဖြစ်ဖြစ်အသားပဲရောင်းချဖို့မဟုတ်ပါဘူးသူကနောက်ဆုံးတစ်ချက်ရှိပါတယ်အဲ့ဒီချက်ကတော့သူကတော့အသားအတွက်ရောင်းနေပေါ့ဥပမာကျွန်တော်တို့ဥပမာပြောရရင်တော့ဒီကျွန်တော်တို့မှငွေတွေရရှိခဲ့တဲ့မိချောင်းမွေးမြူရေးစခန်းပေါ့ဒီတာဂက်တာမှာလည်းရှိတယ်အဲ့ဒီဟာမျိုးနဲ့ပတ်သက်တဲ့ဥစ္စာမျိုးပေါ့နော
်
ပြောရင်တော့ဟို animal fan လုပ်ပြီးတော့အဲ့ဒီဥစ္စာကတော့ species အချို့ပေါ့အဲ့ဒီမှာတော့ဆက်ကြိုကြီးတို့နောက်တစ်ခါဒရေတို့နောက်ရင်မျိုးစိမ့်ချို့ငုံပေါ့အဲ့ဒါမျိုးတွေနဲ့နောက်မိချောင်းလိုကောင်မျိုးတွေပါပြီးတော့ဒီဥစ္စာတွေကတော့တော့ပြောရကျွန်တော်အမြင်ပြောရဒီဥစ္စာတွေကမှတီးတန့်သူကမွေးမြူအသားထုတ်ပြီးတော့အလုပ်မဲ့ဥစ္စာပေါ့လေ
ဒါ
တော်တော်လေးကိုတော့ပြည်ထားမယ့်အပိုင်းပေါ့အဲ့ဒါလေးတစ်ခုရှိပါတယ်
တလိဆန်ပေါ့နော်ဒီတာရိုင်းတလိဆန်ဟိုအမျိုးပေါင်း90ကျော်ကိုစီးပွားရေးအလုပ်ကမွေးမြူခွင့်ပြုမယ်ဆိုတော့စည်ရင်ထွက်လာပါတယ်ရှင်ဆိုတော့ဘယ်လိုပုံစံမျိုးမွေးမြူရမလဲဆိုတော့ဤဥပဒေနောက်ခါလုတ်ထုံးလုံနီးစီးမျက်စိကန်းတွေထွက်မလာခင်မှာဟိုတလိဆန်အမျိုးအမည်တွေအရင်ထွက်လာတာပေါ့နော်ဆိုတော့ဒီအပေါ်မှာဘယ်လိုမြင်ပါသလဲရှင
်နည်းနည်းတော့ကျွန်တော်တို့ဘက်ကစိုးကျိုးလေးတွေတော့ဖြစ်လာနိုင်တဲ့အနေအထားရှိတယ်
။
ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ပင်ကိုကလည်းနည်းနည်းအခြေအနေမျိုးစုံကြောင့်ကျွန်တော်တို့ကဒီတရားဝင်တွေစိုးမိုးမှုကမှအားနည်းမှုရှိနေတဲ့ဟာဆိုတော့ခုဒီကျန်တဲ့ထွက်လာပြီးတဲ့အခါမှာကျွန်တော်တို့ကျွန်တော်အမြင်ပြောရရင်တော့ဟိုပါပေါ့နှစ်ပိုင်းတွေ့သွားမယ်။တစ်ပိုင်းကကြတော့တစ်ပိုင်းကကြတော့ဒီမွေးမြူခြင်းတဲ့လူတွေရှိတယ်။ခုနကျွန်တော်ပြောတဲ့ဒီအော်တယ်လိုလူမျိုးတွေနောက်တစ်ခါတချို့ကျတော့လေသူမှခြံနေရှိတယ်သူကဒါလေးကိုမွေးပြီးတော့ဧည့်သည်ကိုပြစားမယ်အစဘာဘာခြေကန်ခီးသွားလုပ်ငန်းအတွက်တော့ဘလိုမြောက်တွေတော့မွေးထားမယ်ဝက်ဝန်နဲ့မွေးထားခြင်းလေဆိုတဲ့လူမျိုးတွေကစပြီးတော့စီးပွားရေးသမားတွေကစပြီးတော့စဉ်းစားပြီးတဲ့အခါမှာသူတို့ကဒါလေးကိုမွေးဖို့စပြီးတော့ပြင်ဆင်တော့မယ
်
ဒါပေမဲ့အဲ့ဒီချိန်မှာတကယ်တော့ကျွန်တော်တို့ကဒီလုံထုံးလုံကြီးပေါ့တိကျလုံထုံးလုံကြီးကတော့မရှိသေးတဲ့အတွက်တော့သူတို့ပြင်ဆင်တဲ့အခါမှာအမယွန်းဖြစ်နိုင်တယ်နောက်ဒမန်းများလာနိုင်တယ်ပေါ့လေအဲ့ဒီလိုပဲနောက်တစ်ခုကကျွန်တော်တို့ဒီစူဆောင်းတဲ့လူတွေရှိတယ်ကျွန်တော်တို့ဒီဒေါ်ရင်တလိဆန်တွေစူဆောင်းရောင်းချပြီးတရားမဝင်လုပ်နေတဲ့လူတွေရှိတယ်သူတို့ကလည်းဒီကြေညာချက်တော့ထွက်လာပြီဒီလိုဒီလိုတွေဖြစ်တဲ့အတွက်ဓာတ်တွေတော့မွေးလို့ရနိုင်တယ်နောက်တစ်ခါဒီဟာတွေကိုအသားအတွက်ပဲဖြစ်ဖြစ်ထုတ်လို့ရနိုင်တယ်ဆိုပြီးတဲ့အခါကျတော့သူတို့ကပို့ပြီးတော့စူဆောင်းတာမျိုးတွေဖြစ်လာနိုင်တဲ့အတွက်တော့ကျွန်တော်ထင်တယ်ဒီဥစ္စာကတော့နည်းနည်းလေးအိုးဆိုရရမယ်အနေထားမျိုးပေါ့လေ
မြန်မာနိုင်ငံတွင်းမှာအခုလိုဒီတောရိုင်းတလိပ်ဆန်တောကောင်တွေပေါ့နော်ဒီအကောင်တွေမွေးနေကြတာရောလက်ရှိမှာရှိနေပါလားရှင
်လက်ရှိအားဖြင့်ကျွန်တော်သိသလောက်လက်လန်းမိသလောက်ကျွန်တော်သိသလောက်တော့တချို့တွေကလည်းမွေးနေထားတာတွေရှိနေတယ်အထူးသဖြင့်တော့ကျွန်တော်တို့ဟိုတယ်တွေမှာဒီတောင်းလိုကောင်မျိုးတွေရေငှက်လိုကောင်မျိုးတွေပေါ့နော
်
တချို့တောင်းတလိဆန်တွေကိုဒီဟိုတယ်တွေမှာမွေးထားတယ်နောက်တချို့စားတောက်ဆိုင်တွေမှာဒါမျိုးတွေကိုမွေးထားတယ
်
အများစုကတော့လိုင်စင်မရှိကြသေးဘူးလိုင်စင်လုပ်ဖို့အတွက်ကလည်းအခုလိုပေါ့ဟိုအခုမှဥပဒေလိုကတက်ရောက်မှုစတယ်ပါညာဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့သူတို့အခုမှလုပ်တုံးရှိသေးတယ်တချို့နေရာတွေဆိုလို့ရှိရင်တော့မှတလိဆန်ရုံလိုခက်ကြီးကြီးတွေတော့လုပ်ပြီးတော့အကောင်တွေဆူထားတာမျိုးရှိတယ်လိုင်စင်မရှိသေးဘူးပေါ့လေ
ဒီမြမအစိုးရအနေနဲ့ဒီတော်ရိုင်းတလိဆန်အမျိုးပေါင်း90ကျော်ဆိုတာမနေဘူးပေါ့နော်ဆိုတော့ Di ha go mwe myu kwen pe lai do yo di Myanmar naingan tu naingan tha mya a ni ne si bwa ye akwin lan ta khu myan phit la ma la shin
si bwa phit pho do yan yi do chano chin ne yan yi pan bo le de ma do a pa la khu kya blu long ngan law be twa phit ma le so do chano lo da ba ma che kan khi twa long ngan lou ni ke lu yi so yin do tu lo wa do di ta lay san ni go mwe myu chin la me si bwa yi ta ma ri twet do si bwa yi ya do a thauk khu pyu da le do phit nai le naw chan ne လုပ်ငန်းပိုင်းဆိုင်ရာကတော့ကျွန်တော်ထင်တယ်တိတ်ထူးကြကြမရှိဘူးဇူးလိုမျိုးဆိုတာကလည်းဒါတာမန်လူတိုင်းလုပ်နိုင်တဲ့လုပ်ငန်းမျိုးမဟုတ်ဘူးအရင်ကြီးကြီးနေပေါ့နော်ဒါမျိုးလုပ်ကြတာမျိုးဖြစ်တဲ့အတွက်တော့ဒါမန်အားဖြင့်တော့မဖြစ်နိုင်ဘူးအဲကျွန်တော်တို့အဲ့မှာစဉ်းစားတဲ့အရာတစ်ခုရှိတာတော့ဒီစီးပွားပြည့်မွေးတဲ့ခုနကကျွန်တော်တို့အသားတို့မွေးတဲ့ဟာမျိုးတွေပေါ့ရှိတာပေါ လိုလုပ်ငန်းတွေအတွက်တော့ပို့ပြီးတော့ပဲဟိုတရားဝင်ဖြစ်လာပြီးတော့ကြည်ကြည်ပြန်ဖြစ်နိုင်မလားတော့ကျွန်တော်တို့ဟိုမပြောနိုင်ဘူးခင်ဗျာရေဘူးဟာအားဖြင့်တော့ကျွန်တော်ထင်တယ်မြန်မာပြည်သူတွေရဲ့စီးပွားရေးအတွက်တော့ဒီဥစ္စာကြီးကအရင်ကြီးကျွန်တော်တို့ဟိုပံ့ပိုးမှုတော့မရှိနိုင်ဘူးဒါပေမဲ့တွားရှိနိုင်တာကတော့တဝိုင်းတိရစ္ဆာန်တွေအတွက်တော့နည်းနည်းအရင်နဲ့စာရင်တော့ဒီ wildlife trade ပေါ့နော်ဒီ trade နဲ့ဒီအဖန်စီခံရတဲ့နေထားရောင်းဝယ်လေးတော့အရင်နဲ့စာရင်တော့နည်းပို့ပြီးတော့ဟိုတိုးလာမယ်လို့တော့ကျွန်တော်ယူဆပါတယ်
အခုလိုတိုင်းရင်းတိရစ္ဆာန်တွေကိုကိုပိုင်ဝင်းမြူခွင့်ရလာပြီပေါ့နော်ဆိုတော့ပြည်ပကိုအရင်တော့ကတော့မှောင်ခိုထွက်တဲ့ဟာတွေရှိပါတယ်ဆိုတော့တနည်းတစ်ပုံနဲ့ဒီလမ်းကြောင်းကိုများအပိယရောက်သွားနိုင်မှာသလားရှင
်ဒီနေ့ပြည်ပကိုကျွန်တော်တို့ထွက်ရင်လဲမှောင်ခိုပဲထွက်မှာပေါ့လေတရားဝင်ကတော့အခုလဲထွက်တော့တော့မရှိဘူးဆိုတော့မှောင်ခိုထွက်တဲ့အနေနဲ့ရတယ်အားပေးသလိုတော့ရှိတယ်သို့ပေမဲ့ခုနကျွန်တော်ပထမပြောသလိုပဲလုံထုံးလုံနီးနဲ့ကျွန်တော်တို့ဒီတရားဥပဒေစိုးမိုးဖို့ပုံမှာပဲအများကြီးတွားပြီးတော့မှုတည်ပါတယ်ခင်ဗျာ